မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တယ်လို့ဆိုတဲ့ကြေညာမှုတွေအတွက်ကျူးလွန်ခံရသူတွေအနေနဲ့သူတို့ရဲ့အမည်စိုးရိမ်ချက်ညှော်လင့်ချက်စတာတွေကိုနိုင်ငံတော်ရာစုတရားကုံရုံး ICC တရားစီရင်ရေးစီပေးပို့နိုင်တဲ့အကြောင်း ICC ရုံးကတကယ်ထုတ်ပြန်ပါတယ်။အဲဒီပေးပို့နိုင်ရေးအတွက်ပုံနှိပ်ထားတဲ့ပုံစံစာရွက်တွေကိုအင်္ဂလိပ်၊မြန်မာ၊ဘင်္ဂလီဘာသာစကားတွေနဲ့စီစဉ်ပေးထားတယ်လို့ရိုဟင်ဂျာဘာသာစကားနဲ့အတန်သွင်းပြီးပေးနိုင်မှုလည်းလုပ်ပေးထားပါတယ်။ပုံစံမှာဘယ်လိုဖြည့်ဆည်းရမလဲဆိုတာကိုလည်းအဲ့ဒီဘာသာစကားတွေနဲ့ရောအတန်သွင်းထားတဲ့ရိုဟင်ဂျာဘာသာစကားနဲ့ပါရှင်းပြပေးထားတာလည်းရှိပါတယ်။ဒါ့အပြင်ဗီဒီယိုရိုက်ယူတာအတန်ဖန်းယူတာစတဲ့တခြားပုံစံတွေနဲ့လည်းပေးပို့နိုင်တယ်လို့ ICC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပေးပို့ရမယ့်နောက်ဆုံးရတော့2019ခုနှစ်အောက်တိုဘာလ28ရက်နေ့ဖြစ်ပြီးဒီလိုပေးပို့တာမှာအခကြေးငွေပေးဖို့မလိုသလိုကိုယ့်ရဲ့ဆန္ဒသဘောထားအရပေးပို့နိုင်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်အနေဆုံးချင်း2016ခုနှစ်အောက်တိုဘာလ9ရက်နေ့ကလေးကစလို့ကျူးလွန်ခဲ့တဲ့ဆိုတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးခွင့်ပြုချက်ပေးဖို့ ICC ရှေ့နေဖော်တူဘင်ဆိုတာကဒီနှစ်ဇူလိုင်လ4ရက်နေ့မှာတင်ပြထားတာပါ။ရိုဟင်ဂျာလို့ခေါ်ဝေါ်တာကိုလက်မခံတဲ့မြန်မာဆိုရကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC အနေနဲ့စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားတယ်လို့ဘယ်လိုစုံစမ်းစစ်ဆေးတာမျိုးကိုမှပူးပေါင်းလုပ်ဆောင်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။